Welcome to the Voice of America in Burmese.
Mingla nit de ba shin. Washington DC မြို့တော် VOA American တန်ခါနေမြန်မာတက်ဂရိတ်1386ခုနှစ်တကူးလာဆန်3ရက်နှစ်ဆန်း1ရက်နေ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမွေးပါအခုနံနက်ခင်းသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြီးညာပေးမှာပါ။ဒီထက်မှာဆိုရင်ရုရှားလူလာသူခွဲထွက်ရေးသမားတွေကယူကရိန်းစစ်တပ်ပိုင်တန်ချက်ကားတွေကိုဗိုလ်ထုနေမှာသိမ်းပိုက်ခဲ့ကြပါတယ်။ကိုရီးယားကျောင်းသားအများစုပါတဲ့ခီးတဲ့တင်တင်ပေါ်နစ်မြုပ်ရမှာလူ190ကိုကယ်တင်နိုင်ခဲ့တယ်ဆိုပေမဲ့300ကျော်ပျောက်ဆုံးနေသေးဖြစ်ပါတယ်။ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ဒီကနေ့မြန်မာကနားဆင်ရမယ့်မြန်မာသတင်းဆောင်ပါတစ်ပုဒ်မှာတော့တပြည်လုံးအပြစ်ရဲ့ရေနက်နက်ကိုင်တွေနဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးဖွဲ့တို့ကြိုးပမ်းနေတဲ့အချိန်တစ်ဖက်မှာလည်းကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အပေါ်အစိုးရနဲ့တိုင်းရင်းသားတွေဘလို့ရှုမြင်သုံးသပ်တယ်လဲဆိုတာပြောပြပေးဖို့ရှိသလိုနိုင်ငံတကာသတင်းတွေထဲမှာတော
့ It was defined by ideological competition.A communist system versus a capitalist system.
George Don တက္ကသိုလ်ကပမောက်ခကက်ချန်ပြောပြခဲ့တဲ့အမေရိကန်နဲ့ရုရှားတို့ကြားကလက်ရှိဆက်ဆံရေးအခြေအနေနဲ့ထိုင်းနိုင်ငံကသတင်းသမားနှုတ်ဦးထောင်ချခံခဲ့ရတဲ့အခြေအနေတွေကိုထုတ်လွှင့်ပေးသွားမှာပါ။နောက်ပိုင်းမှာတော့နှစ်တစ်ကူတေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်တော့အခုအရင်ဆုံး2014ခုနှစ်ဧပြီလ18ရက်နောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဦးဆောင်မိုးဝင်နဲ့ဒေါခင်မျိုးသက်တို့ကကြေညာပေးကြပါဦးမယ်ရှင်။
မျက်နှာဖုံးဆွထားတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကယူကရိန်းစစ်တပ်ပိုင်တန်ကြပ်ကားတွေကိုဗိုလ်ထုနေမှာသိမ်းပိုက်ခဲ့ကြပါတယ်။ဒါဆိုရင်ရုရှားလူလာသူတွေထိန်းချုပ်ထားတဲ့မြို့တွေကိုပြန်လည်သိမ်းပိုက်ဖို့ယူကရိန်းအစိုးရရဲ့ကြိုးပမ်းမှုတွေကိုအရှက်တကွဲဖြစ်အောင်ထိုးနှက်လိုက်တာလည်းဖြစ်ပါတယ်။ကာဗော်မှာလိုက်ပါလာတဲ့ယူကရိန်းစစ်သားတွေကခုခံမှုမလုပ်ခဲ့ကြပါဘူး။ယူကရိန်းရဲ့ဆိုလိုဗီယန်စက်မြို့အနီးမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ရုရှားလူလာသူတွေကကားပေါ်မှာရုရှားအလံတွေကိုလွှင့်ထူခဲ့ကြပြီးမြို့ရင်းကိုမောင်းခိုင်းခဲ့ကြပါတယ်သူတို့ကိုထောက်ခံကြသူတွေကအော်ဗာပေးပြီးတော့ကြိုးဆိုခဲ့ကြတယ်လို့ဆိုပါတယ်တချို့ယူကရိန်းစစ်သားတွေဟာရုရှားအပေါ်တစ်ဆာခံသူတွေနဲ့ရင်ဆိုင်တွေ့ချိန်မှာပဲပြောင်းသွားကြတယ်လို့လည်းပြောပါတယ်ဒုတိယစစ်တန်းချက်ကကားအဖွဲ့ဟာစလိုဗီယန်စက်မြို့ကိုဥတီပြီးတော့မောင်းသွားချိန်မှာလူအုပ်ကြီးကဝိုင်းဝန်းပိတ်ဆို့ရပ်တန့်ခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒေသခံတွေကစစ်ကားတွေကိုဆုတ်ခွာခွင့်မပြုခင်စစ်သားတွေထံကလက်နက်တွေကိုအတင်းအဓမ္မတောင်းယူပြီးတချို့လက်နက်တွေကိုအသုံးမပြုနိုင်အောင်ပြုလုပ်ပစ်ခဲ့ကြတယ်လို့အနောက်နိုင်ငံသတင်းတောက်တွေကပြောပါတယ်။ရုရှားနေဆက်မြို့မှာရှိတဲ့မြို့ကိုမြို့ကရုရှားဘာသာစကားပြောသူလက်နက်ကိုင်တွေဟာကိုပိုင်အုပ်ချုပ်ခွင့်ပေးဖို့ယူကရိန်းအစိုးရကိုတောင်းဆိုနေကြတယ်လို့ယူကရိန်းကနေခွဲထွက်ပြီးရုရှားနဲ့ပူးပေါင်းမှုအတွက်လူထုဆန္ဒခံယူပွဲကျင်းပပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံတောင်ပိုင်းကမ်းခြေတနေရာမှာဗုဒ္ဓဘူးနေကခီးတဲ့တင်တင်ပေါ်မှောက်သွားတဲ့အတွက်အနည်းဆုံး၄ဦးသေဆုံးပြီးနောက်ထပ်300နီးပါးပျောက်ဆုံးနေပါတယ်။တင်ပေါ်ပေါ်ပါသူအများစုဟာကျောင်းသားလူငယ်တွေပါ။ခီးတဲ့စုစုပေါင်း462ဦးလိုက်ပါတဲ့ဒီတင်ပေါ်ဟာအင်ချုံမြို့ကနေအင်ကာညက်တွေကစတင်ထွက်လာတာဖြစ်ပြီး14နာရီကြာသွားတဲ့ဂျေဂျူးအပန်းဖြစ်စခန်းကိုဥတီသွားနေစမှာရာသီဥတုတာယာနေပေမဲ့တိမ်မောက်သွားတာဖြစ်ပါတယ်။အခုချိန်ထိတော့လူပေါင်း153ကိုကယ်တင်နိုင်ခဲ့တယ်လို့အရာရှိတွေကပြောပါတယ်။အများစုကတပိုင်းတစ်ဆက်နစ်မြုပ်နေတဲ့တင်ပေါ်အောက်7 degree celsius အောက်မှာအေးတဲ့ရေထဲမှာပိတ်မိနေကြတာဖြစ်နိုင်ပါတယ်။တောင်ကိုရီးယားရေတပ်အထူးတပ်ဖွဲ့ရှာဖွေနေကြပြီဖြစ်ပေမဲ့ပိတ်မိသူတွေအသက်ရှင်ဖို့တိတ်မလွယ်ဘူးလို့အရာရှိတွေကပြောပါတယ်။ရဟန်းရင်တွေနဲ့တင်မောတွေအများပြားဝန်းဝန်းရှာဖွေနေကြတာဖြစ်ပြီးအမေရိကန်ရေတပ်တင်မောနဲ့ကုန်းနယ်ရေနှစ်ခုစလုံးအသုံးပြုလို့ရတဲ့ရင်တွေကလည်းကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ကူညီနေပါတယ်။အသက်မသေးပဲကယ်တင်နိုင်သူတွေကိုအနီးအနားမှာရှိတဲ့ဂျင်ဒိုကျွန်းပေါ်ကိုခေါ်သွားပါတယ်။တင်မောမှောက်ရတဲ့အကြောင်းရင်းကိုဂူရီမသိရသေးပါဘူး။
နိုင်ဂျီးရီးယားနိုင်ငံမှာစစ်သွေးကြွတွေလို့ယူဆရသူတွေကလူတွေတေကျေးဒီလောက်တဲ့အထိတက်ခတ်မှုတွေပြုလုပ်ခဲ့ပြီးကျောင်းသူလေးတရားကျော်ကိုဖမ်းဆီးသွားတဲ့ကိစ္စဖြစ်ပေါ်ခဲ့ပြီးနောက်သမ္မတဂုဒ်လတ်ဂျိုနာသန်ကအမျိုးသားလူညိုရေးကောင်စီနဲ့ကြာသပတေးနေ့မှာတွေ့ဆုံဖို့ဆင့်ခေါ်လိုက်ပါတယ်မစ္စတာဂျိုနာသန်ကလူညိုရေးဆောင်ရွက်ထားမှုတွေကိုပြန်လည်သုံးသပ်မှာဖြစ်တယ်လို့ရှေ့မှာဘလို့အကောင်းဆုံးဆက်လုပ်ရမယ်ဆိုတာကိုလည်းသုံးသပ်မယ်လို့သမ္မတရဲ့အကြံပေးကပြောဆိုပါတယ်တင်းနှလားလေးကနိုင်ငံရဲ့အနောက်မြောက်ပိုင်းဘွန်နိုဒေတာမှာရှိတဲ့အလေရန်ကျောင်းတစ်ကျောင်းကကျောင်းသူလေးတွေကိုပြန်ပြီးဆွဲသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့သမရကအထူးစိတ်ပူနေကြောင်းဗိုလ်ထုနေမှာကြေညာချက်ထုတ်ပြန်ပါတယ်သမရဂျိုနာသန်ကကျောင်းသူလေးတွေကိုပြန်လည်ကယ်တင်ဖို့အရေးအစွမ်းကုန်ကြိုးပမ်းကြဖို့လုံခြုံရေးတပ်ဖွဲ့တွေကိုအမိန့်ပေးထားတယ်လို့သမရရဲ့အကြံပေးဖြစ်တဲ့အပါတီကပြောဆိုပါတယ် ဖမ်းဆီးခံရတဲ့ကျောင်းသူလေးတွေက၈ယောက်ပျောက်ဆုံးနေတယ်လို့နိုင်ဂျီးရီးယားပူးတွဲသတင်းထုတ်ပြန်ရေးအဖွဲ့ကဗိုလ်ရုံးနေနှောင်းပိုင်းမှာပြောဆိုပါတယ်။ကျောင်းကိုတိုက်ခိုက်တဲ့အထက်မှာပါတဲ့အကြမ်းဖက်သမားတွေကတအုပ်ကိုဖမ်းမိထားကြောင်းလဲကာကွယ်ရေးညွှန်ကြားရေးမှူးကပြောဆိုပါတယ
်။အီတလီဝန်ကြီးချုပ်ဟောင်းဆီလ်ဗီယိုဘယ်လက်စကိုနီကိုသူ့ရဲ့အခွန်တင်းရှောင်မှုကျူးလွန်တဲ့ပြစ်မှုအတွက်လာမယ့်2015ခုနှစ်ထဲမှာတက်ကြီးရွေးအိုတွေကိုစောင့်ရှောက်ကုသမှုပေးတဲ့ခရီးယန်လူအိုယုံမှာကူညီဖို့အီတလီတရားရုံးကအမိန့်ချမှတ်လိုက်ပါတယ်။မီလန်မြို့ပြင်မှာဖွင့်ထားတဲ့လူအိုယုံမှာတပတ်ကို၄နာရီလူအိုတွေကိုစောင့်ရှောက်ပေးဖို့နဲ့သူတို့ကိုဘာသာရေးဝန်ဆောင်မှုရှိရာတွေကိုပို့ပေးဖို့မစ္စတာဘယ်လက်စကိုနီကဆောင်ရွက်ရမှာပါ။ဝန်ကြီးချုပ်ဟာမစ္စတာဘယ်လက်စကိုနီကိုလွှတ်တော်မှာရောနိုင်ငံရေးဆိုင်ရာရုံးဖွင့်တာတွေပါမလုပ်ဖို့တားမြစ်ထားတာပါ။ဒါပေမဲ့မဲဆွယ်မှုတွေမှာပါဝင်နိုင်ပြီးရောမမျိုးကိုလာဖို့အတွက်တော့အကန့်အသတ်တွေချထားပါတယ်။အခွန်တင်းရှောင်မှုနဲ့မစ္စတာဘယ်လက်စကိုနီကိုမနစ်ကထောင်နဲ့လေးနဲ့ချမှတ်ထားရကနေနောက်ပိုင်းမှာတော့တစ်နှစ်ကြာလူမှုဝန်ဆောင်မှုလုပ်ပေးရမယ်ဆိုတဲ့အပြစ်ဒဏ်ကိုပြောင်းလဲပေးခဲ့ပါတယ်။ဒါဟာအီတလီနိုင်ငံကအချမ်းသာဆုံးစီးဝင်ဝန်ကြီးချုပ်ဟန်ဘယ်လက်စကိုနီကိုတရားစွဲဆိုထားမှုအများပြားတဲ့ကပထမဆုံးအရေးယူအပြစ်ပေးခံရတာဖြစ်ပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.23 တိုင်းဒိုမီတာ32 kHz 9.25တိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တံမြန်မာပိုင်းအစီအစဉ်ကနာနခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပျောက်ဆုံးနေတဲ့မလေးရှားလေရင်အစိတ်ပိုင်းတွေရှာတွေ့ဖို့ American ရေတပ်ကရေငုပ်ဆက်ရုံနဲ့ရှာဖွေမှုကိုဒီကနေ့နောက်တစ်ချိန်ရပ်ဆိုင်းထားရပါတယ်အတိအကျမသိရသေးတဲ့စက်ပိုင်းဆိုင်ရာပြဿနာတချို့ကြောင့် Bluffin 21 ရေငုပ်ရင်မူရေပေါ်ကပြန်ပြီးတော့ခေါ်ခဲ့ရတဲ့အကြောင်းရှာဖွေမှုတွေကိုဥဆောင်နေတဲ့ Australia Agency ကပြောပါတယ်။ဒီရေငုပ်ရင်ကိုရေအောက်အချိန်ချင်းလွှတ်ပြီးတော့ရှာဖွေမှုတွေပြုလုပ်ခဲ့တာပါ။ရရှိထားတဲ့အချက်လက်တွေရောကန္တဦးအဆင့် 37 တွေအရတော့လေရင်ပြောက်မှုနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားရှာဖွေတွေ့ရှိတာမရှိသေးဘူးလို့ Australia အဖွဲ့ကပြောပါတယ်။အခုသတင်းပတ်စောစောပိုင်းရေငုပ်ရင်ကိုရေအောက်ပေပေါင်း 14,900 ကျော်ထိဆင်းပြီးတော့6နာရီရှာဖွေမှုတွေလုပ်ခဲ့ပြီးတော့အခုရှာဖွေမှုကိုရပ်လိုက်ရတာဖြစ်ပါတယ
်။အရေးယူဖြည့်ရှင်းမှုတွေမရှိဘဲသတင်းထောက်တွေအသက်ဖြတ်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လာရင်အီရန်နိုင်ငံဟာကမ္ဘာပေါ်မှာဒီလိုဖြစ်ရပ်အများဆုံးရှိတဲ့နိုင်ငံဖြစ်ဆက်တိုက်ရှိနေတယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့ကပြောကြားလိုက်ပါတယ်။နယူးယောက်အခြေစိုက်သတင်းထောက်များကာကွယ်ရေးကော်မတီ CBJ အဖွဲ့ကCBJ အဖွဲ့ကအင်ကာနိကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာအီရတ်နိုင်ငံဟာ9နှစ်ဇက်တိုက်အခုလိုဆင်းရဲထိတ်ဆုံးမှရှိနေပြီးလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအပြစ်ပေးအရေးယူခြင်းမရှိဘဲနဲ့တရင်တောက်တွေအသက်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်းက100လောက်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒီလိုဖြစ်ရပ်ဒုတိယအများဆုံးရှိတဲ့နိုင်ငံကဆိုမာလီယာနိုင်ငံပါ။ဆိုမာလီယာမှာပြီးခဲ့တဲ့နှစ်ကတရင်တောက်၄ဦးအသက်ခံခဲ့ရပါတယ်။တရင်တောက်တွေဟာ6ချားစရာကောင်းလောက်အောင်ပြစ်မှတ်ထားခံရတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။တပ်ဖြတ်မှုပေါင်း28ခုကိုလူတစ်ယောက်ထဲကနေကျူးလွန်ခဲ့တာလည်းရှိတယ်လို့ဆိုပါတယ်။2004ခုနှစ်ကစပြီးတရင်တောက်အနည်းဆုံး9ယောက်တပ်ဖြတ်ခံရပြီးအရေးယူပြစ်ပေးခြင်းမရှိတဲ့နိုင်ငံပေါင်းက73နိုင်ငံရှိပါတယ်။ဒီ73နိုင်ငံကိုလည်းဆင်းရဲပြုစုထားတာဖြစ်ပါတယ်။ဆီးရီးယားကတော့ဒီနှစ်မှာပထမဆုံးအကြိမ်ဖြစ်တဲ့တရင်တောက်9ယောက်ကိုရည်ရွယ်ချက်ရှိရှိနဲ့တပ်ဖြတ်တာခံရပြီးဒီအတွက်အပြစ်ပေးအရေးယူခြင်းမရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပါတယ်။ February လကထုတ်ပြန်တဲ့ CBJ အဖွဲ့ရဲ့တီးခြားအစီရင်ခံစာထဲမှာလည်းဆီးရီးယားနိုင်ငံဟာကမ္ဘာပေါ်မှာတရင်တောက်တွေအတွက်အန်ဒီအများဆုံးနိုင်ငံတစ်ခုဖြစ်နေဖော်ပြထားပါတယ
်အခုနှစ်ပထမ3လအတွင်းတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ 9.4 ရာခိုင်နှုန်းရှိခဲ့တဲ့အတွက်ဒါဟာကမ္ဘာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံကြီးအတွက် 18 လအတွင်းတိုးတက်မှုအနှေးကွေးဆုံးဖြစ်ပါတယ်ဒီနှုန်းဟာဆိုရင်စီးပွားရေးပညာရှင်တွေမျှော်မှန်းထားတာပိုနေပါတယ်ဒါပေမဲ့မနှစ်က2013ခုနှစ်ရဲ့နောက်ဆုံး3လပတ်တိုးတက်မှုနှုန်းဟာ 9.9 ရာခိုင်နှုန်းကနေဆက်လက်ပြီးတော့ယော့ကျသွားတာဖြစ်ပါတယ်ပြည်တွင်းဝယ်ယူသုံးဆွဲမှုနှုန်းကိုအခြေခံတဲ့ရေရှည်တည်တံ့တဲ့စီးပွားရေးဘက်ကိုတဖြည်းဖြည်းပြောင်းလဲလှုပ်ဆောင်လာနေတဲ့ကာလဖြစ်တာကြောင့်2014ခုနှစ်တစ်နှစ်လုံးအတွက်တိုးတက်မှုနှုန်း 9.5 ရာခိုင်နှုန်းသာရှိလိမ့်မယ်လို့တရုတ်အစိုးရကခန့်မှန်းထားတာပါစီးပွားရေးကိုနိုးထအောင်ကြီးမားတဲ့အပြောင်းလဲတွေလုပ်ဖို့မရှိဘူးလို့ဝန်ကြီးချုပ်လီကင်ချင်းကပြီးခဲ့တဲ့သတင်းပတ်အတွင်းပြောဆိုပါတယ်2008ခုနှစ်အတွင်းတစ်ကမ္ဘာလုံးစီးပွားရေးကျဆင်းခဲ့ကြတာကြောင့်ဖြစ်တယ်လို့တရုတ်ခေါင်းဆောင်တွေဘက်ကလက်ခံထားကြပါတယ်ခင်ဗျာ
တရုတ်စစ်ဝါဟာသူ့ရဲ့ငွေလဲနှုန်းတန်ဖိုးကိုတိတိတသားရှော့ချထားတယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲခဲ့ပေမဲ့ဒီတစ်ခါမှလည်းတရုတ်ကငွေလဲနှုန်းတန်ဖိုးရှော့ချပြီးကစားနေတယ်လို့တိတိချာချာမပြောပါဘူး။နှစ်ပတ်လည်းအစိုးရခန်းစားနှစ်ဆောင်စလုံးမှာဗန်ဒါယီဝန်ကြီးဌာနကတရုတ်ငွေကြေးတန်ဖိုးနဲ့ပတ်သက်ပြီးကျေနပ်ကြောင်းပြောပေမဲ့ငွေလဲနှုန်းတက်မမှုတိုးဖို့နှေးကွေးပြီးရောက်တဲ့အတိုင်းထားမရောက်ဘူးလို့ရေးသားထားပါတယ်
2014ခုနှစ်ဧပြီလ18ရက်ကြာသပတေးနေ့မနေ့ပိုင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးဖို့ရှိပါတယ်ရှင်ကချင်ပြည်နယ်အတွင်းအစိုးရတပ်တွေနဲ့ကချင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြန်ဖြစ်နေတဲ့အပေါ်တပ်နေရာချထားရေးတပ်မတ်နယ်မြေမခွဲခြားနိုင်သေးခင်မှာနှစ်ဖက်သဘောတူထားတဲ့စီကံချက်တွေလိုက်နာဖို့အထူးအရေးကြီးတဲ့အကြောင်းသမရပြောခွင့်ရသူကပြောပါတယ်။တပြည်လုံးအပြစ်ရရေးလက်နက်ကင်တွေနဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးဖွဲ့တို့ဆွေးနွေးကြိုးပမ်းနေတဲ့အချိန်အခုလိုတိုက်ပွဲတွေပြန်ဖြစ်နေတဲ့အပေါ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့လည်းဒီတိုင်းရင်းသားအဖွဲ့ပြောခွင့်ရသူကဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
။သမရဦးသိန်းစိန်ရဲ့လမ်းညွန်ချက်နဲ့တတိုင်းမြေလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့နှစ်ဖက်သဘောတူအပြစ်ခတ်ရက်စရေးမူကြမ်းကိုရေးဆွဲပြီးတော့မူပေါင်းနဲ့အတီးပြုချမှတ်နိုင်မှုလှုပ်ဆောင်နေကြချိန်မှာပဲအခုလိုမျိုးတိုက်ပွဲတွေဖြစ်ရတာကသက်ဆိုင်ရာဒေသတွေမှာတပ်နေရာချထားရေးနေမည်တရားဝင်မတက်မတ်ခင်မှာပဲနှစ်ဖက်သဘောတူထားတဲ့စီကံချက်တွေကိုမလိုက်နာလို့ဖြစ်တယ်လို့သမရပြောခွင့်ရလည်းဖြစ်ဒုပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကပြောပါတယ
်ဒီပြည်ခေါင်းရဆိုင်ကိုဒိမ့်ပိမှုဆိုတာကနှစ်ဖက်လုံးကစီကံလိုက်နာဖို့လိုတာပေါ့တော့ကချင်ပြည်နယ်မှာကတော့ကောက်ချင်းကောက်ယူနေတဲ့အချိန်တွင်းမှာကျွန်တော်တို့ဟိုလာကောက်ချင်းကောက်တဲ့အဖွဲ့တွေကိုတားမြစ်ခဲ့တာတွေရှိတယ်ခံတားခဲ့တာတွေရှိတယ်အဲ့လိုတဲ့နေရာတွေကလည်းတကယ်တော့ KIA နေရာမူလ KIA နေရာမဟုတ်ဘူးတမတော်ကလုံချားတဲ့နေရာတွေကိုဝင်လာပြီးတော့မှသူတို့ကအဖွဲ့ငယ်တွေဝင်လာပြီးတော့တားမြစ်တာတွေဖြစ်ခဲ့တယ်။ဒါကအဲ့လိုတားမြစ်ရုံတွေမဟုတ်ဘဲနဲ့၎င်းစင်းကောက်ရီကိစ္စကိုလိုက်ပါဆောင်ရွက်ပေးနေတဲ့အတ္တမတော်ကအရာရှိတွေနဲ့စစ်တီတို့ချောင်းမြောင်းပြစ်ခတ်တဲ့အတွက်ကြောင့်မလို့ပုံမှုတူကြဆုံးခဲ့ရတာရှိတယ်။နောက်တစ်ခါတစ်ခိုးတဲ့အတွေ့ဟိုနေဆက်ဂိတ်တွေဖွင့်တော့မှတစ်ခိုးထုတ်တဲ့ဟာတွေဝင်လုလာတာတွေရှိတယ်။
ကချင်တပ်တွေနဲ့မြန်မာစစ်တပ်ကြားအခုလိုတိုက်ခိုက်မှုပြန်လည်ဖြစ်ပွားနေတဲ့အပေါ်ဒေသတွင်းငြိမ်းချမ်းရေးဖော်ဆောင်နေတဲ့အကျိုးညှိနှိုင်းရေးအဖွဲ့တွေကနေတဆင့်ညှိနှိုင်းကြိုးပမ်းသွားမယ်လို့သမရပြောခွင့်ရကဆိုပါတယ
်။ဒီလိုဖြစ်ပြီဆိုရင်တော့အောက်မှာကျွန်တော်တို့ technical team တွေရှိရည်ဒီတော့ဒီအကြောင်းအရာတွေကိုကျွန်တော်ပြန်ညှိရမှာပေါ့။ဟိုကျွန်တော်ပြောလို့တော့အောက်မှာတကယ်တိုက်လိုက်နာတယ်အောက်မိမိတပ်ဖွဲ့တွေကိုထိန်းသိမ်းနိုင်တယ်ဆိုရင်ဟိုမှာကျွန်တော်တို့ကရင်ပြည်နယ်တို့မွန်ပြည်နယ်တို့ကယားပြည်နယ်တို့ရဲ့အတွေ့အကြုံအောင်ဒီလိုမျိုးဖြစ်စရာအကြောင်းမရှိဘူးပေါ့။အဲ့တော့ခုနကလိုနေမြေကျော်ဝင်လာပြီးတော့၎င်းစင်းလောက်တာမျိုးတွေကိုနောက်ချက်တာမျိုးတို့တစ်ခိုးတဲ့ကိစ္စတွေကိုပြန်ဖွင့်တာမျိုးလို့ဆိုတော့တမတော်ကလည်းမမိနေပြီထဲမှာတရားဥပဒေစိုးမိုးတာဝန်ရှိတော့ကျွန်တော်ဝင်ရှင်းရတာပေါ့ဒါပေမဲ့တော့ကျွန်တော်တို့ပြည်လောက်တော့မရှင်းငင်မှာတော့သူတို့ကိုထွက်သွားဖို့ပြောတာတွေရှိတယ်ဒါပေမဲ့အဲ့လိုမျိုးလို့အောက်ချင်းအတက်ဖွဲ့တွေကမလိုက်နာတော့ဝင်လာတဲ့ခါမှာနှစ်ဖက်တီးတွဲမှုတွေဖြစ်တာမျိုးတွေရှိတာပေါ့
အခုလိုမျိုးကချင်ဘက်မှာတိုက်ပွဲတွေပြန်ပြီးဖြစ်နေတဲ့အတွက်တနိုင်ငံလုံးအပြည့်ခတ်ရစဲရေးသဘောတူညီဖို့ကြိုးပမ်းနေတာကိုဘလို့အကျိုးသက်ရောက်မှုတွေရှိနိုင်မှာတလဲဆိုတဲ့မိခွန်းပေါ်တော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဥဆောင်ဆွေးနွေးနေတဲ့ဗိုလ်မှူးကြီးခွန်ဦးကာကအခုလိုပြောပါတယ်
တိုက်ပွဲတို့လိုပြင်းထန်နေဆိုရင်တော့အခုပေါ်နေတဲ့တွေ့ပုံဆွေးနွေးရေးပေါ့တနိုင်ငံလုံးပြည်ခတ်ရစဲရေးပေါ့အဲ့ဒီမှာလည်းပဲသွားပြီးတော့ထိခိုက်မှုရှိနိုင်ပါတယ်အဲ့ဒီထိခိုက်မှုဘလို့တိုင်းတာရှိမလဲဆိုတော့ကျွန်တော်တို့မကြခင်မှာအစည်းအဝေးထိုင်ရမယ်လေကျွန်တော်တို့ညညတော့တိုင်းမှာလူမျိုးများဖက်ဒရယ်ကောင်စီပေါ့ UNFC ကလည်းထိုင်မယ်ညီနိုင်ရေးလုပ်နေတဲ့ NCCD နဲ့လည်းထိုင်မယ်ထိုင်ပြီးတော့ပြန်သုံးသပ်မဲ့သဘောရှိတာပေါ့နေပြင်းတိုက်ပွဲတွေကိုဘယ်လိုလျှော့နိုင်မလဲဘယ်လိုရပ်ဆိုင်းနိုင်မလဲပေါ့
ကချင်တပ်တွေနဲ့မြန်မာတပ်တွေကြားစစ်အင်အားတိုးချဲ့နေတာတွေနယ်မြေတွင်ဒီစစ်ရေးတင်းမာမှုတွေဖြစ်နေတာနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခွန်ဦးကာကတရားဝင်နယ်မြေမတက်မှတ်နိုင်သေးခင်မှာဖြစ်နိုင်တဲ့စစ်ရေးအခြေအနေတွေအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်။နိုင်ငံလုံးပြစ်ခတ်ရစရေးစာချုပ်လို့မဖြစ်ခင်မှာတပ်မတော်ဘက်ကမြေပြင်အနေထားပေါ့လေရနိုင်သလောက်ယူခြင်းနဲ့ရနိုင်သလောက်တိုးချဲ့ထားခြင်းနဲ့ရနိုင်သလောက်ထိန်းချုပ်ထားခြင်းနဲ့အိပ်ဘောတော့ရှိတယ်လားတူတယ်
တကြံကာလအတွင်းမှာပဲတိုက်ပွဲတွေပြင်းထန်နေလို့နှစ်ဖက်အကြအဆုံးရှိခဲ့တဲ့အပေါ်သမရပြောခွင့်ရကအခုလိုဆိုပါတယ
်။ကျွန်တော်လည်းတမ်းမတော်သားဘဝမှာဖြတ်တန်းခဲ့ရတာပေါ့ဗျာဒီလိုမျိုးတကြံကာအချိန်ခါမှာတော့ကျွန်တော်လည်းကျန်တဲ့ပြည်သူလိုပဲမိသားစုနဲ့အေးဉဏ်ပျော်ပျော်ရွှင်ရွှင်နေကြတာပေါ့တိုးတော့တစ်ဖက်ကလည်းကျွန်တော်တို့ကဟလာကိုယ်နေပြည်ထဲမှာရှိတဲ့ပြည်သူတွေရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးကိုလုပ်ဖို့တာဝန်ရှိတဲ့အခါကျတော့ ဒီတာဝန်ကိုထမ်းဆောင်ရတာပေါ့အဲ့တော့တကယ်တော့ဒီလိုထမ်းဆောင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲဘော်တွေသက်ပြေးရတဲ့ပုံမှာလည်းဒါကျွန်တော်စီမံကောင်းဖြစ်ပါတယ်တစ်ဖက်ကအဲ့တော့ဂျာမန်နေထိုင်စားပေါက်ထိဒုက္ခရောက်တဲ့ပြည်သူတွေရောနောက်ဆိုတမလိုက်ကျိုးသူတွေပေါ့ဗျာ KIU ဘက်ကရဲဘော်တယောက်ကြာရင်လည်းကျွန်တော်တိုင်းပြည်တွေဆုံးရှုံးတာပဲဒါကြောင့်မလို့ကျွန်တော်တို့ကတော့ကိုတက်ဖွဲ့တွေကိုထိန်းထိန်းသိမ်းသိမ်းလုပ်ပြီးတော့မှလာဒီကရဆေယအကောင့်ထဲပေါ်နေဖို့ပဲ KIU ကိုတိုက်တွန်းနေမှာ
ဧပြီလ10ရက်နေ့ကနေစတော့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်တိုင်ပွဲတွေပြန်ပြီးပြင်းထန်လာနေလို့ကချင်ပြည်သူတွေဟာစစ်ဘေးရန်ကနေအိုးအိမ်ဆွန့်ခွာထွက်ပြေးတင်းရှောင်နေကြရတယ်လို့ကချင်တပ်စခန်းတချို့မိရှို့ဖျက်ဆီးခံရတယ်လို့အစိုးရတပ်တွေရဲ့ရင်နှန်းတွေလည်းအတိုက်ခိုက်ခံနေရပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်ဗမော်မြို့နယ်နဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ဘက်မှာစစ်ရင်အားတိုးချက်ချထားမှုတွေရှိပြီးနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်နေကြတာဖြစ်ပါတယ်ရှင်။
ရရှိမြခင်ဒီမိုကရေစီဖော်ဆောင်နေတဲ့ဆရမြန်မာနိုင်ငံမှာအဓိကကြတဲ့လေယာစီးပွားရေးအတွက်ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေရဟာတိုင်းပြည်အတွက်အကျိုးရှိပါရဲ့လားလူများစုဖြစ်တဲ့လယ်သမားတွေအတွက်ကောအကျိုးရှိပါရဲ့လားအကျိုးမရှိဘူးဆိုရင်အကျိုးရှိအောင်ဘာတွေလုပ်သင့်ပါသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြခင်ပါဝင်ဆွေးနွေးလို့ရသောရရှိမြခင်ကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323-5554 fax number 2323-5552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဖွေအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုဆက်ပြီးဒေတာရင်းသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံကရောက်လာတဲ့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးရဲ့နေရာမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေပတ်သက်နေတယ်လို့ရေးသားဖော်ပြမှုအတွက်ထိုင်းနိုင်ငံကသတင်းသမား2ဦးရာဇဝတ်ပစ်မှုတွေနဲ့စွဲချက်တင်ခံနေကြရပါတယ်ဒီသတင်းဆောင်ပါကိုမှုရင်းရေးသားထုတ်ဝေလိုက်တဲ့ writer သတင်းဌာနကတော့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရေးသားဖော်ပြခဲ့တဲ့အတွက်ဒီနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာဆုချီးမြှင့်ခံရပါတယ်ထိုင်းနိုင်ငံမှာသတင်းလွတ်လပ်ခွင့်ဘလောက်ရှိသလဲဆိုတာဒီအမှုကမှတ်ကြောက်တင်စမ်းသပ်လိုက်တာဖြစ်တယ်လို့ရှုမြင်ကြတဲ့အကြောင်းဘန်ကောက်မြို့ကနေ VOA သတင်းတောက်ရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုဦးဆောင်မဝေကပြောပြပေးပါဦးမယ်ရှင်
ကောင်းပါပြီ။ထိုင်းသတင်းတော်ဖြစ်တဲ့ချူတီမာစီဒါစာတီယန်နဲ့ဩစတြေးလျနိုင်ငံသားအက်ဒီတာအဲလန်မော်ရစ်ဆင်တို့ကိုအတိအပြည့်မှုထိုင်းနိုင်ငံမှာတော်တော်တင်းကျပ်တဲ့ကွန်ပျူတာပြည့်မှုအဲ့ဥပဒေတို့နဲ့ထိုင်းဘရင်ရေတက်မတော်ကနေတရားလိုလုပ်ပြီးတော့တရားစွဲဆိုခဲ့တာဖြစ်ပါတယ်။သူတို့နှစ်ယောက်ဟာရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့ဖူကက်မြို့အခြေစိုက်ဖူကက်1 online website သတင်းဌာနကနေစောင်းပါရှိရေးသားခဲ့ကြတာပါ။မော်ရစ်ဆန်ဟာဩစတြေးလျနိုင်ငံမဲလ်ဘုန်းမှာအခြေစိုက်တဲ့သတင်းစာရဲ့ editor ဟောင်းတစ်ဦးဖြစ်ပြီး Phuket One Online သတင်းဌာနကိုလွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့တည်ထောင်ခဲ့သူဖြစ်ပါတယ်။အခုလိုတရားစွဲဆိုခံရတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်เสียဖြစ်နေတဲ့အကြောင်းဒီသတင်းနဲ့ပတ်သက်ပြီးတော့ writer သတင်းဌာနရဲ့သတင်းတောက်တွေနဲ့တခြားသတင်းတောက်တချို့ကိုအကူအညီပေးခဲ့တဲ့ချူတီမာကိုရည်ရွယ်ပြစ်မှတ်ထားပုံရတယ်လို့သူကပြောပါတယ်
။ I have no doubt about it. I am sure that the manner in which Kunoi has helped open up
ကျွန်တော်အနေနဲ့တန်တရားမရှိပါဘူးဒီလိုတရားဆွဲဆိုရတဲ့အထက်ကအကြောင်းတစ်ချက်ကတော့ချူတီမာကရိုဟင်ဂျာတွေအရေးကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေသိအောင်ဖွင့်ချနိုင်မှုအကူအညီပေးခဲ့တာကြောင့်ဖြစ်တယ်ဆိုတာသိကြပါတယ်ကျွန်တော်ထင်ကတော့သူကဒီကိစ္စကိုနိုင်ငံတကာမီဒီယာတွေအယုံဆိုင်လာအောင်ထူးထူးခြားခြားလှုပ်ဆောင်ပေးခဲ့တာ
ပါပြီးခဲ့တဲ့ဇူလိုင်လအတွင်းရိုက်တာသတင်းဌာနကချူတီမာနဲ့မော်ရစ်ဆန်တို့ရဲ့သတင်းတွေကအချက်လက်တွေကိုကိုးကားပြီးတော့သတင်းရေးသားခဲ့ရမှာထိုင်းရီတက်တပ်ဖွဲ့ဝင်တချို့ဟာအတော်မတတ်မြန်မာပြည်ကနေထွက်ပြေးလာနေတယ်ဆိုတော့ရိုဟင်ညာတွေကိုစနစ်တကျလူမှောင်ခိုးကူးသူတွေနဲ့ပေါင်းပြီးတော့ဘယ်လိုဘယ်ပုံအကျိုးမြတ်ရှာနေကြတယ်ဆိုတာကိုတင်ပြထားခဲ့တာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းလူမျိုးရေးပြိပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်ထောင်ထဲချီတဲ့ရိုဟင်ညာတွေဟာတန်းပြီကနေထွက်ပြေးခဲ့ကြပြီးအဲ့ဒီထဲကအများစုဟာရေချောင်းကနေထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်ရိုဟင်ညာတွေတန်းပြီကနေထွက်ပြေးပြီးတော့ပြိပမှာဒုက္ခတွေဖြစ်ခံယူဖို့ကြိုးပမ်းကြရမှာဘလို့အခက်အခဲတွေကြုံတွေ့ကြရတယ်ဆိုတာနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုအခန်းဆက်ဆောင်ပါရေးသားဖော်ပြခဲ့တဲ့ရိုက်တာသတင်းဌာနကိုအခုသတင်းပတ်ထဲမှာပဲနိုင်ငံတကာသတင်းဆိုင်ရာပူလီဇာစုချီးမြှင့်ခဲ့ပါတယ်။ဆောင်ပါထဲမှာထိုင်းရေတပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာလူကုန်ကူးတဲ့သူတွေနဲ့ပေါင်းပြီးတော့ရိုဟင်ညာတွေကိုတောတွင်းစခန်းတစ်ခုမှာပို့ထားလိုက်ပြီးသူတို့ရဲ့မိသားစုတွေကငွေပေးပြီးရွေးမှသာပြန်လွှတ်ပေးတယ်လို့ရေးသားထားပါတယ်။ အခုလိုသူနဲ့သူ့ရဲ့လုပ်ဖို့ကံပဲ့ပေါ်တရားစွဲဆိုတာဟာလုံးဝမမှန်ကန်တဲ့အတုအယောင်လုပ်ရဖြစ်တယ်လို့မော်ရီဆန်ကပြောပါတယ်။ပူတူဇာစုရရှိတဲ့ရိုက်တာကိုချီးမွမ်းခံဖွင့်နေကြချိန်မှာအဲ့ဒီသတင်းဌာနကအခုဖြစ်နေတဲ့အရေးကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့ Phuket One Online Website ကိုဘာပံ့ပိုးမှုတစ်စုံတရာမှမပေးဘူးလို့မော်ရီဆန်ကပြောပါတယ်။အခုလိုသတင်းသမားနှစ်ယောက်တရားစွဲဆိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးလန်ဒန်မှာအခြေစိုက်တဲ့ရိုက်တာသတင်းဌာနကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။ထိုင်းရီတက်ကလည်းရိုက်တာသတင်းဌာနကိုအရေးယူမှုမပြုလုပ်ပါဘူး။မစ္စတာမော်ရီဆန်ရဲ့ချူတီမာတို့ဟာထောင်ဒဏ်၅နှစ်အပြစ်ပေးနိုင်တဲ့ကွန်ပျူတာရာဇဝတ်မှုပြစ်မှုထောင်ဒဏ်၂နှစ်ပြစ်ဒဏ်ချမှတ်နိုင်တဲ့အသေးဖြတ်မှုစတာတွေနဲ့ရင်ဆိုင်နေကြရပါတယ်။နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ရဲ့2014ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အခြေပြနိုင်ငံများအညွှန်းကိမ်းမှာနိုင်ငံပေါင်း180နဲ့ထိုင်းနိုင်ငံဟာနံပါတ်130နေရာမှာရှိနေကြောင်းပါခင်ဗျာ
။ထိုင်းနိုင်ငံကသတင်းသမားနှစ်ဦးအဖမ်းဆီးခံခဲ့ရတဲ့အကြောင်းဥဆောင်မိုးဝေပြောပြသွားခဲ့တာပါ။အခုတစ်ခါတော့ခရိုင်းမီးယားအရေးကြောင့်အမေရိကန်နဲ့ရုရှားဆက်ဆံရေးအခြေအနေဘယ်လိုပြောင်းလဲလာခဲ့သလဲဆိုတာပြောပြပေးပါဦးမယ်။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားနိုင်ငံပိုင်းဖြစ်သွတ်သွင်းလိုက်ခြင်းကစလို့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးတွေကျဆင်းလာခဲ့ရပါတယ်။ယူကရိန်းရေးနဲ့ပတ်သက်လို့တင်မာမှုတွေကြီးထွားလာနေတာနဲ့အမျှအမေရိကန်နဲ့ရုရှားတို့ကြားတစ်ချိန်ကလိုစစ်အေးကာလတစ်ခုကိုပြန်လည်ဦးတည်လာနေပြီလားဆိုတာမေးခွန်းတွေလည်းပေါ်ထွက်လာနေတာပါ။ဒီအကြောင်း VOA သတင်းတောက် Andre D. Nasnaria ရဲ့သတင်းပေးပို့ချက်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။ဒုတိယကမ္ဘာစစ်နောက်ပိုင်းကစခဲ့တဲ့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားစစ်ရေးတိုက်ပွဲကတော့1992ခုနှစ်ဆိုဗီယက်ယူနီယံပြိုကွဲချိန်မှာဆုံးသတ်ခဲ့တာပါ။ဒီချိန်ကစစ်ရေးတိုက်ပွဲကတော့အမေရိကန်ဦးဆောင်တဲ့အနောက်အစုနဲ့ဆိုဗီယက်ယူနီယံဦးဆောင်တဲ့အရှေ့ဥရောပတို့ကြားအားပြိုင်မှုလို့အမေရိကန်ပြည်ထောင်စုဂျော့ဂျ်တောင်းတက်သူကပမောက္ခချားလ်စ်ကပ်ချန်ကအတိတ်ပဲဖွင့်ပါတယ်
။ It was defined by ideological competition.A communist system versus a capitalist system.
Soviet
Union ni gong chok ka pi na pai ma lo CIA ke sin la ri le min main twa ka da ba.ဒါပေမဲ့လေယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားနယ်နိမိတ်ထဲသွတ်သွင်းလိုက်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့ပြီးနောက်မှာတော့စစ်တိုက်ပွဲစစ်တစ်ခုတည်းကိုဝင်ရောက်လာပြီလို့ရှုမြင်ကြသူတွေထဲမှာတော့ကိုလံဘီယာတက်ကသူကဂုံလူဆောင်ပမောက္ခရောဘတ်လက်ကောလည်းတူးပါဝင်ဖြစ်ပါတယ
် I believe we're already in a new Cold War. That's not a majority view. I think most peopleare reluctant to think that we could fall again into something as
you know got CA kit တဲ့ကိုရောက်နေပြီလို့ယူဆပါတယ်ဒါကအများစုရဲ့အမြင်တော့မဟုတ်ပါဘူးအထူးသဖြင့်လွန်ခဲ့တဲ့နှစ်ပေါင်း50လောက်ကကြုံခဲ့ရဘူးသလိုနျူကလ িয়ার စစ်ပွဲနဲ့ညီကုန်းချုပ်မဲ့အဖြစ်မျိုးလို့အင်မတန်မှကြီးမားပြီးရှုပ်ထွေးအန္တရာယ်များလာတဲ့အခြေအနေတစ်ခုကိုရောက်သွားမှာမျိုးအများစုကစဉ်းစားခြင်းမမပေါ်ကြဘူးလို့လည်းထင်ပါတယ်
ဘယ်ဂျီယံနိုင်ငံဘရက်ဆက်မြို့မှာအမေရိကန်သမ္မတဘရက်အိုဘားမားမကြသေးရင်ကပြောကြားထားခဲ့တဲ့မင်းငွန်းထဲမှာတော့စေးကာလာတေဆိုတဲ့အယူဆကိုလက်မခံခဲ့ပါဘူး။တချိန်ကဆိုဗီယက်ယူနီယံလိုရုရှားဟာတခြားတိုင်းပြည်တွေကိုဥဆောင်နေတာမျိုးမဟုတ်လို့ကမ္ဘာကိုလွှမ်းခြုံနိုင်တဲ့အယူဆမျိုးလည်းမရှိဘူးလို့ပြောပါတယ်။ဒီကနေ့ခေတ်ရုရှားနိုင်ငံဟာအင်းနီရှင်းတိုင်းပြည်တွေကိုချင်းချောက်နိုင်တဲ့ဒေသရင်းကအင်အားကြီးနိုင်ငံတစ်ခုသာဖြစ်တယ်လို့ဒါဟာလည်းခိုင်မာမှုမရှိဘဲအားနည်းချက်တွေနဲ့သာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောဆိုခဲ့တာပါ။ဒီချိန်ကဆိုဗီယက်ယူနီယံနဲ့ခေတ်သစ်ရုရှားတို့ရဲ့ခြားနားချက်နဲ့ပတ်သက်လို့အမေရိကန်သမ္မတရဲ့အမြင်ကိုတော့ပမ်ပေါက်ခကပ်ချန်ကလည်းလက်ခံပါတယ်
။ During the Cold War, Russia had millions of soldiers under arms. It had a world-class navy.
စစ်ခေတ်ကရုရှားဟာသူ့လက်အောက်မှာစစ်သည်အင်အားသန့်နှံ့ချီရှိတယ်။ကမ္ဘာအစီအမီရေးတာလည်းရှိခဲ့ပါတယ်။ကမ္ဘာတစ်ဝန်းမှာအော်ဇာခန်တိုင်းပြည်တွေလည်းရှိပါတယ်။ဒီကနေ့ခေတ်ရုရှားကတော့ဒါမျိုးမဟုတ်တော့ပါဘူးအခုချိန်မှာရုရှားရဲ့စစ်အင်အားဟာ9သိန်းခွဲကနေ10သိန်းလောက်ပဲရှိပါတယ်ရေဒါဟာလည်းအရင်တုန်းကလည်းမတူစိတ်မကောင်းစရာအခြေအနေမှာရောက်နေပါပြီတဘာဝမှာမဟာမိတ်ဆိုလို့လည်းအ ਨੇ အချင်းပဲရှိပါတယ်ဒါကြောင့်လည်းပဲ CA ခေတ်ကိုပြန်ဥလှက်မနေပါဘူးဖြစ်အောင်လုပ်နိုင်မဲ့အခြေအနေတွေလည်းရုရှားမှာမရှိပါဘူ
းဒီကနေ့ခေတ်ရုရှားနိုင်ငံဟာတချင်းကဆိုဗီယက်ယူနီယံလက်ထက်ကနေမတူတော့ဘူးလို့ဆိုနေကြပေမဲ့လည်းအနောက်အစုနိုင်ငံတွေနဲ့ဆက်ဆံရေးမှာတော့အခြေခံကြကြမပြောင်းလဲတာကိုတွေ့ရတယ်လို့လည်းပမောက်ခလက်ဗော့ကပြောပါတယ်အနောက်အစုနိုင်ငံတွေကရုရှားပေါ်မှာမိတ်ဆွေမကျရန်သူမကျ သဘောထားမျိုးထားခဲ့တယ်လို့ရုရှားဘက်ကလည်းအနောက်စုပေါ်မှာအလားတူအမြင်မျိုးရှိခဲ့တဲ့ပုံစံတွေကိုဒီကနေ့ခေတ်မှာလည်းတွေ့မြင်နေရဆဲဖြစ်တယ်လို့ပြောဆိုခဲ့တာပါ
And you see each side now literally not only defining the other side as an adversary but calling it such
အခုချိန်မှာတစ်ဖက်နဲ့တစ်ဖက်ပြန်ပက်လိုမျိုးတိတိကျကျအဓိပ္ပာယ်ဖွင့်တာမျိုးမတွေ့ရပါပဲထိတ်တန်းခေါင်းဆောင်တွေပညာရှင်တွေသတင်းမီဒီယာတွေမှာပြောကြဆိုကြတဲ့နေရာမှာတော့ဒီအတိုင်းအသုံးနှုံးနေတာကိုတွေ့ရမှာပ
ါစင်မှန်ပြီးရေရှည်တည်တတ်မဲ့မိတ်ဆွေပဲတန်းပြည်တွေအဖြစ်ဆက်ဆံရေးတည်ဆောက်နိုင်မှုဆိုရင်တော့အမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးမှာခေါင်းဆောင်တစ်တီတက်လာပြီးအကောင့်ထဲပေါ်နိုင်မှသာအောင်မြင်နိုင်လိမ့်မယ်လို့လည်းကြမ်းကျင်သူတွေကသုံးသပ်နေကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ရုရှားတို့ရဲ့ Crimea နဲ့ပတ်သက်လို့ဖြစ်ပေါ်လာတဲ့ဆက်ဆံရေးအေးဆက်လာမှုကိုကိုအောင်လွင်ဦးပြောပြသွားခဲ့တာပါဖူယိုအမေရိကန်တန်ရဲ့1386ခုနှစ်နှစ်စန်းတရက်နေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတခါတော့မြမနှစ်တစ်ခုအခါမှာဖူယိုရေသောတာရှင်တွေအတွက်ဖိုးတောက်ကြတည်ဆူထားတဲ့မန်းမြုပ်သူစာမေးဆိုတဲ့တချင်းတစ်ပုဒ်ကိုတေးလက်ဆောင်ပေးပါရစေရှင ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအတွက်မင်္ဂလာရှိတဲ့နှစ်သစ်ကိုရရှိပိုင်ဆိုင်နိုင်ကြပါစေလို့ VOA မိသားစုဝင်တွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်